မြန်မာနိုင်ငံမှာလူမဲ့20နှစ်အရွယ်အတွင်းကိုဗစ် -19 ရောဂါအတွက်ဒုက္ခနမူနာပေါင်း 21,036 ခုကိုစစ်ဆေးခဲ့တဲ့အထက်ကရောဂါကူးစက်သူ 1,943 ယောက်တွေ့ခဲ့ပြီးသေဆုံးသူ82ယောက်ရှိတယ်လို့စစ်ကောင်စီကျန်းမာရေးဌာနရဲ့ဒီနေ့ည7နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ကျန်းမာရေးလူသားတွေနဲ့ပြည်ထောင်စုကူညီသူတွေကတော့အမှန်တကယ်သေဆုံးသူအစီအတွက်ဟာကိုဗစ်တတိယလိုင်းတွင်ဒီရဝင်ထုတ်ပြန်လာတဲ့ပိုများနိုင်တယ်လို့ခန့်မှန်းကြပါတယ်။အသက်65နှစ်နဲ့အထက်အများပြည်သူအစိုးရကျန်းမာရေးဝန်ထမ်းတွေနဲ့ပုဂ္ဂလိကကျန်းမာရေးဝန်ထမ်းတွေအပါအဝင်ဦးစားပေးအစု12ခုကိုကိုဗစ် -19 ရောဂါကာကွယ်ဆေးတွေထိုးပေးနေပြီးစက်တင်ဘာလ14ရက်နေ့ကစပြီးတော့နောက်ထပ်တိုးချဲ့ပြီးထိုးပေးနေတယ်လို့စစ်ကောင်စီထုတ်ဒီနေ့သတင်းစာတွေမှာဖော်ပြထားပါတယ်။အခုထပ်ပြီးတော့တိုးချဲ့ထိုးပေးနေတာကတော့အသက်55နှစ်နဲ့အထက်အများပြည်သူမတန်ဆွမ်းသူဒိုင်းစားလက်နက်ကိုင်ဖွဲ့စည်းတွေကတပ်ဖွဲ့ဝင်နဲ့မိသားစုတွေရှေ့ပြောင်းသူတွေနဲ့ယာယီစခန်းတွေကပြည်သူတွေနာတာရှည်နဲ့မကူးဆက်နိုင်တဲ့ရောဂါရှိသူတွေဖြစ်တယ်လို့လည်းသတင်းစာမှာအရေးထားပါတယ်။ဒါ့အပြင်အိန္ဒိယတို့ကိုဗစ် -19 ကာကွယ်ဆေးကိုအစိုးရကတကြိမ်ထိုးထားပြီးသူတွေအနေနဲ့လည်းအခုတော့တရုတ်တို့ဆိုင်နိုဖမ်ကိုဗစ်ကာကွယ်ဆေးကိုပဲနှစ်ကြိမ်အပြည့်ထိုးကြဖို့ဂျမားရေးနယ်အကောင်ဝန်ကြီးဌာနဘူကူးဆက်ရောဂါတက်ဖြစ်ရေးဌာနဝန်ညွှန်ကြားရေးမှူးဒေါက်တာကင်ငင်ကြီးကသူ့ရဲ့ Facebook မှာရေးထားပါဗျ။အခြေတော်ဆက်နိုင်ငံတော်များဟာသူ့နိုင်ငံတွေရဲ့လူရည်အများစုကိုကာကွယ်ဆေးထိုးပေးနိုင်မှုကြိုးစားနေကြတဲ့တတိအခုချိန်ကြီးဆိုရင်လူရည်ရဲ့စင်ကာပူတနိုင်ငံမှာလူရည်ရဲ့80ရာခိုင်နှုန်းကျော်အထိကာကွယ်ဆေးထိုးပေးထားနိုင်ပါသေးတယ်ဒီမနက်ကမှာတော့ဒေါ်ဆန်းစုကြည်ဦးဆောင်တဲ့လူ့ဘာဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအစိုးရလက်ထက်တုန်းကကိုဗစ်ကာကွယ်ဆေးရဖို့ညီလာမောက်စုနဲ့ကြိုးစားခဲ့ပြီးဖေဖော်ဝါရီလတည့်မှာစစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်ပိုင်းအဲ့ဒီအစည်းအဝေးအားလုံးနှိပါရပ်သွားခဲ့ပြီးတော့အခုဆိုရင်တရုတ်ထုတ်ကာကွယ်ဆေးတွေပဲဒီမနက်ကမှာကြက်ကြက်ပြန့်ပြန့်ထိုးပေးနေတဲ့ပုံရှိပါတယ်